တင်ရတဲ့သူတို့အလို့လို့ရင်းအေးအေးယူခံရတဲ့အကြောင်းကိုကြားသိရတဲ့အတွက်တုံလုံးချောချမ်းမှုကြောင့်ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ရုံးကဒီကနေ့ကြေညာချက်ထုတ်ပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာဒါမကပဲကဘာတလွားကပြည်သူလူထုဟာမိမိတို့ယုံကြည်ရာကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိကြရမှာဖြစ်ပြီးတည်င်းအချက်လက်တွေနဲ့တွေးခေါ်ယူဆမှုတွေကိုလည်းလွတ်လပ်စွာရှာဖွေရယူမျှဝေခွင့်ရှိတဲ့ကြောင်းဖော်ပြထားပါတယ်။ဒါ့အပြင်တည်င်းတောက်တွေဟာအကြောက်တရားခင်းမဲ့စွာတည်င်းတွေကိုလွတ်လွတ်လပ်လပ်တင်ပြခွင့်ရှိရမယ်လို့လည်းအမေရိကန်တန်ရုံးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီမြန်မာပိုင်းရဲ့ဆောင်းပါရှင်ဦးစီသူအောင်မြင့်နဲ့ BBC Media Action ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်တထက်ခိုင်တို့ကိုစစ်ကောင်စီကပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့မှာဖမ်းဆီးလိုက်ပြီးတဲ့နောက်အမေရိကန်တန်ရုံးရဲ့ကြီးညာချက်ထွက်ပေါ်လာတာပါ Frontier မြန်မာသတင်းဌာနကအမေရိကန်နိုင်ငံသား Editor တူဖြစ်သူ Danny Fenster ကိုလည်းပြန်လွတ်ပေးဖို့အမေရိကန်အစိုးရကအကြင်ကြီးတောင်းဆိုထားပေမဲ့စစ်ကောင်စီကဆက်လက်ဖမ်းဆီးထားပဲရှိပါတယ်အခုချိန်ထိဆိုရင်တော့တရင်တော့90ကျော်ဖမ်းဆီးခံရတဲ့အကြောင်းတရင်လွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေကတောင်းပြောကြပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ကဆီယနာတင်းတီးတဲ့နောက်ပိုင်းပြည်တွင်းမီဒီယာ၈ခုကိုထုတ်ဝေခွင့်ပိတ်သိမ်းလိုက်သလိုတရင်မီဒီယာတွေကိုဖမ်းဆီးတာတရားစွဲဆိုတာချင်းချောက်တာစတဲ့ဖိနှိပ်မှုမျိုးစုံနဲ့တရင်မီဒီယာလွတ်လပ်ခွင့်ကိုကန့်တတ်ထိန်းချုပ်လာခဲ့ပါတယ်ခင်ဗျာ